င်္ဂလာပါရှင်2019ခုနှစ်ဖေဖော်ဝါရီလ18ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ line meter 1925 32တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်မကတော့ဆုမြတ်ပါပါရှင်မက္ကဆီကိုနယ်စပ်မှာတတိုင်းကနိုင်ဖို့သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့တဲ့အပေါ်မှာအိမ်ယူတော်ကကာကွယ်ပြောကြားခဲ့ပါတယ်။ဩစတြေးလျပါလီမန်ရဲ့ကွန်ပျူတာကွန်ရက်ထဲကိုထိုးဖောက်ဝင်ရောက်တိုက်ခိုက်မှုဟာအစိုးရကိုယ်တိုင်ပါဝင်တဲ့အစင်းမြင့်တိုက်ခိုက်မှုဖြစ်တယ်လို့ဝန်ကြီးချုပ်ကဒီနေ့ပါလီမန်ကိုပြောကြားခဲ့ပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အကြေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလှော်တွေမှာတော့ရခိုင်ပြည်နယ်မှာရခိုင်တပ်မတော် AA နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေနဲ့ပတ်သက်လို့အခုလိုသိကြရမှာပ
ါမှာတော့ရတဲ့ကောင်နဲ့ဂရင်းချောင်းရွာနဲ့ဆက်ပြေကြရွာအကြားမှာဖြည်းဖြည်းတိုက်ခိုက်မှုမကင်းဖြစ်ပေါ်ခဲ့တာရှိ18ရက်နေ့မနေ့ရှင်းလာပြီးတုန်းကမှာရတဲ့ကောင်မျိုးနဲ့နွားတင်ကိုရွာရဲ့တောင်ဖက်မှာဒါတတိယအကြိမ်တိုက်ပွဲဖြစ်ပေါ်ခဲ့တယ်
AA ပြန်ကြားရေးတာဝန်ခံရဲ့ပြောကြားချက်နဲ့တူနာဆင်နိုင်ပါတယ်2008ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့ဖို့ကိစ္စအတည်ပြုချက်ယူမဲ့အခြေအနေကိုကန့်ကွက်ဖို့ပြင်သူတွေရှိနေပါတယ်ဘယ်သူတွေလဲဆိုတာနဲ့အတူ2015နျူကလ িয়ার သဘောတူစာချုပ်မပြည့်ရေးအောင်မအောင်မြင်တဲ့အကြောင်းကိုအီရန်ဘက်ကပြောလိုက်တဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းနာဆင်ကြရမှာပါဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကကြေညာပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတိုက်ပွဲကာနိုင်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့တဲ့အပေါ်မှာအိမ်ယူတော်ကကာကွယ်ပြောကြားလိုက်ပါတယ်။သမ္မတရဲ့ကြေညာချက်ဟာဖွဲ့စည်းပုံကိုချိုးဖောက်သလားဆိုတာတရားရုံးမှဆုံးဖြတ်ပေးဖို့ပြည်နယ်တချို့ကတရားစွဲဖို့ပြင်ဆင်နေချိန်မှာပဲနယ်စပ်ကပြဿနာကြီးကိုသမ္မတကလှည့်လျူရှုမထားပဲဖြေရှင်းဖို့ကြိုးစားတာဖြစ်တယ်လို့သမ္မတအကြံပေးစတီဗင်မီလာက Fox သတင်းဌာနကိုတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။တရားမဝင်နိုင်ငံထဲဝင်လာသူတွေဟာနိုင်ငံကိုချိမ့်ချောက်နေသူတွေဖြစ်တယ်လို့သူကဆိုပြီးသမ္မတထရမ့်ကကိုယ်နိုင်ငံနယ်စပ်ကိုလုံခြုံအောင်ကာကွယ်ဆောင်ရွက်တာဖြစ်တယ်လို့ပြောကြားပါတယ်။ဒီလို့ရဟာသမ္မတကအရေးပေါ်အခြေအနေကြီးညာခွင့်ပြုတဲ့1986ခုနှစ်ဥပဒေနဲ့အညီလုပ်တာလို့လည်းဆိုပါတယ်။ဒါပေမဲ့အဲ့ဒီအချိန်တွေကအရေးပေါ်အခြေအနေ59ခုစုစုပေါင်းကြီးညာခဲ့ပေမဲ့အဲ့ဒီထဲမှာအစိုးရအတုံးစိတ်ကိုလွှတ်တော်ကအတိမပြုလို့ကြီးညာခဲ့တာမျိုးတခါမှမရှိခဲ့ဘူးပါဘူး။လွှတ်တော်ကအတိပြုခဲ့တဲ့2019ခုနှစ်အတွက်အစိုးရအတုံးစိတ်ထဲမှာတတိုင်းကာဖို့သမ္မတထရမ့်တောင်းဆိုနေတဲ့ဒေါ်လာ 5.8 ဘီလီယံမပါဝင်တဲ့အတွက်သမ္မတကအရေးပေါ်အခြေအနေကြီးညာပြီးတတိုင်းကာဈေးရောက်ရဖို့အတွက်ဆောင်ရွက်တာဖြစ်ပါတယ်။ဒီအပေါ်မှာကယ်လီဖိုးနီးယားပြည်နယ်အစိုးရကဥပဒေကြောင်းကနေစိန်ခေါ်မယ်လို့ပြည်내ရှင်းနေချုပ်ကပြောကြားခဲ့တယ်လို့တခြားပြည်내တချို့ကလည်းအလားတူစိန်ခေါ်ဖို့ပြင်ဆင်နေကြပါတယ်
။ Moscow ခြေဆိုင် Baron Vostok Capital Partner ဆုရှယ်ကုမ္ပဏီတီထောင်သူ Michael Calvey ကိုငွေကြေးအလွဲသုံးစားလုပ်တယ်ဆိုပြီးစနေနေ့ကဖမ်းဆီးလိုက်ပြီးတဲ့နောက်ကုမ္ပဏီရဲ့အကြီးတန်းအရာရှိ Elena Ivashenseva နဲ့ပူးတွဲတီထောင်သူ Alexey Kalinin တို့နှစ်ဦးကကုမ္ပဏီကိုဥဆောင်သွားမှာဖြစ်တယ်ဆိုပြီးတော့ဒီကနေ့မှာချင်ညာလိုက်ပါတယ်။ Calvey ပေါ်မှာဆွဲဆိုထားတဲ့ပြစ်မှုတွေကကြီးလေးတဲ့အတွက်ထွက်ပြေးနိုင်တဲ့အနေရရှိတာကြောင့်အနည်းဆုံးလာမယ့် April 13ရက်နေ့အထိဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းသွားဖို့ကို Moscow Basmani ခရိုင်တရားသူကြီး Arthur Karpov ကအမိန့်ချခဲ့ပါတယ်။ Calvey ကတော့သူ့မှာအပြစ်မရှိကြောင်းဆက်လက်ထွက်ဆိုသွားမှာဖြစ်ပြီးတော့ဒီကိစ္စကိုလည်းအယူခံသွားမှာဖြစ်တယ်လို့သူ့ရဲ့ရှေ့နေကပြောပါတယ်။ကယ်ဗီနဲ့အတူတခြားဆုရှယ်ယာဝန်တွေကိုအမေရိကန်ဒေါ်လာ 38.50 ခိုးယူတဲ့ဆိုပြီးတန်ရာရှိတဲ့အတွက်ချက်တာပရင်းတွေကထိန်းသိမ်းလိုက်တယ်လို့မော်စကိုခရိုင်တရားရုံးပြောခွင့်ရကတောက်ချန်နေမှာပြောပါတယ်။အခုလိုဆွဲချက်တင်လိုက်တဲ့အတွက်တကယ်လို့အပြစ်ရှိတယ်ဆိုရင်သူတို့ဟာထောင်နှံ10နှစ်အထိကိုကြောက်ခံရနိုင်ပွဲရှိပါတယ်။အသက်52နှစ်ရှိဖြစ်တဲ့ကယ်ဗီဟာ Bering Vostok ကုမ္ပဏီကို1994ခုနှစ်ကတည်ထောင်ခဲ့တာဖြစ်ပြီးတော့ရုရှားနိုင်ငံမှာတက်တန်းအကြဆုံးနဲ့အထင်ရှားဆုံးအမေရိကန်နိုင်ငံကယင်းနှီးမြှုပ်နှံသူတွေထဲကတဦးလည်းဖြစ်ပါတယ်။ကဗီကတော့သူ့မှာအပြစ်မရှိကြောင်းကိုထွက်ဆိုသွားမှာဖြစ်တယ်လို့ဆက်ပြီးတော့ပြောကြားသွားပါတယ်ခင်ဗျာ
အမေရိကန်နဲ့တရုတ်နိုင်ငံကြားမှာကုန်သွယ်ရေးသဘောတူညီမှုရရှိနိုင်ဖို့နှစ်နိုင်ငံကိုယ်စားလှယ်တွေအခုသတင်းပတ်ထဲဝါရှင်တန်မြို့တော်မှာဆက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်ဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်ကွန်ပျူတာစီးရီအပေါ်အမေရိကန်ကသွင်းကုန်ကွန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းတိုးမြင့်ကောက်ခံမှုရှောင်ရှားနိုင်ဖို့နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုတွေရရှိဖို့အတွက်အပြင်ထံစူးစမ်းနေကြတာဖြစ်ပါတယ်တရုတ်နဲ့ကုန်သွယ်ရေးဗတ်ပေါင်းဆောင်ကနေဆွေးနွေးမှုတွေမှာအတော်လေးတိုးတက်မှုရှိနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့ကပြောကြားပါရယ်အမေရိကန်ပြည်ထောင်စုအနေနဲ့အနာဂတ်မှာအင်မတန်ကောင်းမွန်တဲ့တိုးတက်မှုတွေဖြစ်လာဖို့အလားအလာကောင်းတယ်လို့သမ္မတက Twitter ပေါ်မှာရေးသားခဲ့တာပါ ပြီးခဲ့တဲ့တပတ်ဖေဖော်ဝါရီ14နဲ့15ရက်တွေတုန်းကအမေရိကန်ကုန်သွယ်ရေးဆိုင်ရာအထူးကိုယ်စားလှယ်ရောဘတ်လိုက်တင်ဆန်နဲ့အမေရိကန်ဗန်နာယီဝန်ကြီးစတီဗင်မနူချန်တို့ဘေကျင်းမြို့တော်မှာကုန်သွယ်ရေးသဘောတူညီမှုရဖို့ညှိနှိုင်းဆွေးနွေးခဲ့ကြပေမဲ့သဘောတူညီမှုတွေမရခဲ့ကြပါဘူး။မလာတရက်နေ့မတိုင်ခင်သဘောတူညီမှုမရခဲ့ရင်တော့တရုတ်သွင်းကုန်တွေအပေါ်သွင်းကုန်ကို25ရာခိုင်နှုန်းကောက်ခံမယ်လို့တမ်မရာထရမ်ကပြောကြားထားပါတယ်။တရုတ်စီးပွားရေးမရှင်သန်မတိုးတက်နိုင်အောင်လို့အမေရိကန်ကတားဆီးနေပြီးနိုင်ငံတကာကုန်သွယ်ရေးစည်းမျဉ်းစည်းကမ်းတွေချိုးဖောက်တယ်လို့တရုတ်ဘက်ကဆွဆွဲပါတယ်။အပြန်အလှန်အားဖြင့်တရုတ်ကလည်းအမေရိကန်ကုန်ပစ္စည်းတွေဝယ်ယူမှုကိုတားဆီးခဲ့ပါတယ်
။ပြည်သူနိုင်ငံမှာအဝါရောင်ရောင်မြဲအင်ဂျီဝဆန္ဒပြသူတွေရဲ့ဂျူးစန့်ကျင်ပြောဆိုချက်တွေအပေါ်မှာစုံစမ်းမှုတွေလုပ်သွားမယ်လို့ပြည်သူဆိုရကပြီးခဲ့တဲ့တနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။တင်ရှားတဲ့ဒက်သနီကဗီလာပညာရှင်အလင်းဖင်ကောခရော့ကိုဆန္ဒပြသူတွေကဆဲဆူအော်ဟစ်နေတဲ့ဗီဒီယိုဖိုင်ကိုပြည်သူရုပ်သံလိုင်းတွေမှာလည်းပြသခဲ့ကြပါတယ်။ပြည်ပဲရစ်မြို့မှာစနေနေ့တိုင်းရောင်ပြန်အင်ဂျီဝုဒ်တွေဆန္ဒပြနေတာဟာသတင်းပတ်ပေါင်း14ပတ်ရှိနေပြီဖြစ်ပြီးပြီးခဲ့တဲ့စနေနေ့ကဆန္ဒပြသူတွေနားကိုသူကသဘောယူနဲ့သွားခဲ့တာလို့ပြင်သစ်သတင်းဌာနကို Alan Finkel Crowd ကပြောပါတယ် Finkel Crowd ကိုတိုင်အစပိုင်းကဆန္ဒပြတဲ့သူတွေကိုထောက်ခံခဲ့ပေမဲ့စနေနေ့ကဒီဖြစ်ရဲ့နောက်ပိုင်းမှာတော့ဆန္ဒပြနေတဲ့လုပ်ရက်တွေကိုအတိအဝယ်မရှိတဲ့လုပ်ရက်တွေအဖြစ်ပြောဆိုခဲ့ပါတယ်ဒီလိုဂျူးစန့်ကျင်ဝေဖန်ပြောဆိုတာတွေကိုပြစ်တင်ရှုတ်ချကြောင်းကိုပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကလည်း Twitter စာမျက်နှာပေါ်မှာရေးသားခဲ့ပါတယ်ပြင်သစ်သမ္မတမက်ခရွန်ရဲ့စီးပွားရေးပြည်ပြောင်းလဲမှုနဲ့လောင်စာဆီအခွန်တိုးကောက်မဲ့ကိစ္စကိုစန့်ကျင်တဲ့အနေနဲ့ Paris မြို့ကရောင်မြန်အင်ဂျီဝဆန္ဒပြသူတွေဟာနိုမာ18ရက်နေ့ကလေးကနိုင်ငံတော်ဝန်မှာဆန္ဒပြနေကြတာပါဂျူးစန့်ကျင်လှုပ်ရှားမှုတွေကိုကန့်ကွက်တဲ့လူမှုစည်းဝေးပွဲကိုတော့နောက်တစ်ပတ်အင်္ဂါနေ့မှာပြုလုပ်သွားဖို့လက်ရှိအာဏာရသမရမက်ခရွန်ရဲ့ပါတီပါဝင်နိုင်ငံရေးပါတီ14ခုကနှိုးဆော်ထားပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068.3 လိုင်းဒိုမီတာ19 kHz 15965နဲ့လိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့မှာနေ့နေ့ပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ Australia Parliament ရဲ့ Computer ကွန်ရက်ထဲကိုထိုးဖောက်ဝင်ရောက်တိုက်ခိုက်မှုဟာအစိုးရကိုယ်တိုင်ပါဝင်တဲ့အစင်းမြင့်တိုက်ခိုက်မှုဖြစ်တယ်လို့ဝန်ကြီးချုပ် Scott Morrison ကဒီကနေ့ Parliament ကိုပြောကြားလိုက်ပါတယ်။နိုင်ငံခြားအစိုးရတစ်ခုရဲ့တိုက်ခိုက်မှုဖြစ်ပုံရတယ်လို့စုံစမ်းစစ်ဆေးသူတွေရဲ့ကနဦးတွေးရှိချက်ကိုဝန်ကြီးချုပ်ကထုတ်ပြန်ပြီးလွှတ်တော်အမတ်တွေကိုအသိပေးခဲ့တာဖြစ်ပေမဲ့ဘယ်နိုင်ငံလဲဆိုတာကိုတော့ထုတ်ဖော်ပြောခြင်းမရှိပါဘူး။အဓိကပါတီကြီး၃ခုဖြစ်တဲ့ Liberal, Labour နဲ့ National Party တွေနဲ့ဆိုင်တဲ့ Computer ကိုရက်တွေအပေါ် February 6ရက်နေ့ကတိုက်ခိုက်ခံခဲ့ရတာပါ။ဒါပေမဲ့အခုချိန်ထိစုံစမ်းစစ်ဆေးရသလောက်ရွေးကောက်ပွဲကိုထိခိုက်စေမဲ့အချက်အလက်တစ်စုံတစ်ရာပေါက်ကြားခဲ့တဲ့အထောက်အထားတော့မတွေ့ရဘူးလို့ဝန်ကြီးချုပ်မော်ရီဆန်ကပြောကြားခဲ့ပါတယ်။ပါလီမန်ကွန်ပျူတာကွန်ရက်တိုက်ခိုက်ခံရတာကိုဩစတြေးလျနိုင်ငံရဲ့ဒီစိုက်ဘာထောက်လှမ်းရေးဌာနကဒီလအစောပိုင်းမှာသိရှိခဲ့ပြီးတဲ့နောက်လွှတ်တော်အမတ်တွေကိုသူတို့ရဲ့ password တွေကိုအမြန်ဆုံးပြောင်းဖို့ပြောကြားခဲ့တာပါ။ဩစတြေးလျမှာပါလီမန်ရွေးကောက်ပွဲမေလမှကျင်းပဖို့ရှိနေချိန်မှာပဲအခုလိုမျိုးစိုက်ဘာတိုက်ခိုက်မှုခံရတာဖြစ်ပါတယ်။တရုတ်အစိုးရရဲ့တိုက်ခိုက်မှုဖြစ်တယ်လို့သတင်းတချို့ကဖော်ပြခဲ့တဲ့အပေါ်တရုတ်အစိုးရကပြင်းပြင်းထန်ထန်ပယ်ချခဲ့ပါတယ်။အခြေအပြစ်မရှိဆွဆွဲသတင်းထုတ်တာဖြစ်ပြီးတော့တရုတ်အစိုးရကိုထိခိုက်အောင်လုပ်နေတာတွေရပ်တန့်ကရပ်ပါလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။အိန္ဒိယပိုင်ကက်ရှမီးယားဒေသမှာအိန္ဒိယတပ်တွေနဲ့စစ်သွေးကြွတွေဒီကနေ့တိုက်ပွဲဖြစ်ပွားပြီးတော့အိန္ဒိယစစ်သား၄ယောက်နဲ့အရသာ၁ယောက်သေဆုံးသွားတယ်လို့အာဏာပိုင်တွေကပြောကြားလိုက်ပါတယ်။အိန္ဒိယစစ်တပ်ကသဘုံစစ်စင်ရေးလုပ်နေစဉ်မှာစစ်သွေးကြွတွေဘက်ကဒီကနေ့မှပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဂျာတာပရီနေတုံးကလည်းပြည်သူစစ်ရင်နှန်းကိုအသေးခံကားဘုံခွဲတိုက်ခိုက်မှုကြောင့်လူ40ထက်မနည်းသေဆုံးခဲ့ပြီးတော့ပါကစ္စတန်ခြေစိုက်ဂျာအီအီမိုဟာမက်အစ္စလာမစ်စစ်သွေးကြွအဖွဲ့ကဒါဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒါဟာဆယ်စုနှစ်တွေအတွင်းမှာကက်ရှမီးယားဒေသမှာအဆိုးဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်။အဆိုးအိန္ဒိယကတော့ပါကစ္စတန်နိုင်ငံဟာဂျာအီအီမိုဟာမက်စစ်သွေးကြွတွေကိုခိုလုံငွေပေးထားတယ်လို့ဆွဆွဲလိုက်ပြီးတော့ပါကစ္စတန်နိုင်ငံထဲမှာစစ်သွေးကြွတွေလှုပ်ရှားနိုင်အောင်အထောက်အကူပေးနေတာတွေကိုရပ်တန့်ဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။ဂျာ ဒါသာရင်းနေကတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘလို့မှပတ်သက်ခြင်းမရှိဘူးလို့ပါကစ္စတန်ဆိုရဘက်ကတော့ပယ်ချခဲ့ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံလုံးကကက်ရှမီးယားဒေသကိုတချမ်းစီအုပ်ချုပ်နေတာဖြစ်ပြီးတော့နောက်ဖက်လုံးကတော့ကက်ရှမီးယားဒေသတစ်ခုလုံးကိုသူတို့ပိုင်ဆိုင်တယ်ဆိုပြီးတော့ပြောနေကြတာပါ။နောက်က89ခုနှစ်ကစတင်ပြီးတော့အဲ့မှာရှိတဲ့သဘုံတွေဟာအိန္ဒိယတပ်တွေနဲ့တိုက်ပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပြီးတော့အိန္ဒိယကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသအနေနဲ့ပါကစ္စတန်နဲ့ပေါင်းရင်ပေါင်းမပေါင်းရင်လွတ်လပ်တဲ့နိုင်ငံအဖြစ်ရည်တည်ခွင့်ရှိရမယ်ဆိုပြီးတော့လည်းတောင်းဆိုထားပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံမှာအရသားတွေကိုဂုံပြူချီးမြှင့်တဲ့အမြင့်ဆုံးစုကိုဆာဒီအာရေဗျအင်ရှစ်မင်းသားမိုဟာမက်ဘင်ဆာမန်ကိုဒီကနေ့ချီးမြှင့်မှာဖြစ်ပါတယ်။ဒီကနေ့ညပိုင်းကျရင်နီရှက်အီပါကစ္စတန်စုကိုတမရအာရစ်အယ်ဖီကိုရိုင်ချီးမြှင့်မှာဖြစ်ပြီးတော့နိုင်ငံတော်ညစာစားပွဲနဲ့တဲခင်အခမ်းမှာပါ။ညနေပိုင်းတုန်းကတော့ဝင်ကြီးချုပ်အီမရခမ်းနဲ့အတူအင်ရှစ်မင်းသားဘင်ဆာမန်ဟာတမရအိမ်တော်ကိုမြင်းလှည့်နဲ့ရောက်လာခဲ့တာကိုတမရနဲ့နိုင်ငံသားရဲ့ဝင်ကြီးတို့ကကြိုဆိုခဲ့ကြပါတယ်။ပါကစ္စတန်နဲ့ဆာဒီအာရေဗျနှစ်နိုင်ငံကြားဆက်ဆံရေးတိုးမြှင့်မှုရည်ရွယ်တဲ့နှစ်ရက်ကြာခီးစဉ်နဲ့အင်ရှေမင်းသားဘယ်ဆာမန်ဟာအစ္စလာမဘတ်မြို့တော်မှာရောက်နေတာဖြစ်ပါတယ်။တနင်္ဂနွေနေ့ကတော့ဆာဒီအာရေဗျကပါကစ္စတန်မှာဒေါ်လာ20တန်ဖိုးရှိတဲ့တိထံမှာဘီလီယံ20တန်ဖိုးရှိတဲ့ယင်းနီမြုံနယ်မှုတွေလုပ်ဖို့အတွက်သဘောတူစာချုပ်တွေကိုနှစ်နိုင်ငံကြားမှလက်မှတ်ရေးထိုးခဲ့ပါတယ်။စာချုပ်ချုပ်ဆိုပွဲမတိုင်ခင်ဝင်ကြီးချုပ်အင်မရခမ်းနဲ့ဒီအင်ရှေမင်းသားဘယ်ဆာမန်တို့တွေ့ဆုံပြီးတော့စီဘွားရေးကာကွယ်ရေးအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့လဲဆွေးနွေးခဲ့ပါတယ်။အင်ရှစ်မင်းသားဖြစ်လာပြီးတဲ့နောက်မှာပါကစ္စတန်နိုင်ငံကိုပထမဆုံးနိုင်ငံသားခီးအဖြစ်နဲ့လာရောက်ဖို့ရွေးချယ်တာကိုကြီးကြီးအဖြစ်နှစ်နိုင်ငံဆက်ဆံရေးကိုဘလောက်အလေးထားသလဲဆိုတာပြသနေတယ်လို့အင်ရှစ်မင်းသားကပြောကြားခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာရောက်နေချိန်မှာပဲဒီဆောက်ရီအကျဉ်းထောင်တွေမှာဖမ်းဆီးထားတဲ့ပါကစ္စတန်နိုင်ငံသား2000ကျော်ကိုပြန်လွှတ်ပေးဖို့လဲအင်ရှစ်မင်းသားကအမိန့်ထုတ်ပါတယ်။ဆောက်ရီအာရေဗျနိုင်ငံမှာအလုပ်လုပ်နေတဲ့ပါကစ္စတန်လူမျိုးနှစ်တန်းခွဲလောက်ရှိပါတယ်ရှင်။
ယမန်နိုင်ငံအဓိကကျတဲ့ဟိုထေတံမြို့ကနေနဖတ်တပ်တွေအပြန်အလှန်ရုတ်သိမ်းမှုပထမအဆင့်ကိုယမန်အာနာပိုင်နေနဲ့ဟူဒီတပုံတွေကြားမှာသဘောတူခဲ့ကြတယ်လို့ကုလသမဂ္ဂစစ်ဆေးညီနိုင်သူတွေကမနေ့တနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်ပထမအဆင့်ရနဖတ်တပ်ဖွဲ့တွေကိုဟိုထေတံဇာလီဖ်နဲ့ရော့စ်အီဆာစိတ်ကန်းတွေကနေပြန်ရုတ်သိမ်းမှုဖြစ်ပါတယ်ဟိုရီတယ်ကနေတက်တည်ပြန်ရုပ်ဖို့ကိစ္စကပြီးခဲ့တဲ့ဒဇမလကအပြစ်ခတ်ရစေးစာချုပ်ရဲ့အစိပ်ပိုင်းတစ်ရက်လည်းဖြစ်ပါတယ်။ဟူဒီတပုံတွေကိုအီရန်ကကြောတောင်းတော့ခံပေးပြီးတော့ယမန်ဆိုရကိုတော့ဆော်ဒီနိုင်ငံကအကူအညီပေးနေတာဖြစ်ပါတယ်။ဟိုရီတယ်စိတ်ကန်းကိုတပုံတွေကထိန်းချုပ်ခဲ့တာဟာအခုဆိုရင်၄နှစ်ကျော်ရှိသွားခဲ့ပြီဖြစ်ပြီးတော့ယမန်ပြည်သူတွေအတွက်ရေးပေါ်လိုအပ်နေတဲ့စားနပ်ရိက္ခာစီးပွားနဲ့တခြားအကူအညီတွေကိုဒီစိတ်ကန်းကနေအဓိကတင်သွင်းရတာဖြစ်ပါတယ်။ဟိုရီတာမြို့ပေါ်မှာတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဂျောင်းပိတ်မိနေတဲ့အခြေအနေတွေကြောင့်လူသားချင်းစာနာမှုအကူအညီပေးအဖွဲ့အနေနဲ့လည်းလိုအပ်နေတဲ့အကူအညီတွေကိုလုံးဝနှိပါကိုပေးလို့မရတဲ့အနေအထားအထိဖြစ်နေပါတယ်။တပုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့ sorry ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ရဲသားတွေနေထိုင်တဲ့လူနေရပ်ကွက်ကြီးတစ်ခုလုံးပျက်စီးသွားခဲ့သလိုရဲသားထောင်ပေါင်းများစွာလည်းတေဆုံးခဲ့ပါတယ်။ဟူဒီတပုံတွေကယမန်နိုင်ငံရဲ့မြို့တော်စာနာကို2014ခုနှစ်မှာတင်ယူခဲ့တာကြောင့်ယမန်ဆိုရဟာဆော်ရီနိုင်ငံကိုယာယီထွက်ပြေးခဲ့ရပါတယ်။အဲ့နောက်တော့ယမန်ဆိုရဟာတိုင်းပြည်တွင်းကိုပြန်လာပြီးတောင်ပိုင်းအေဒင်မြို့ကနေအုပ်ချုပ်နေခဲ့တာပါ။ယမန်နိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲဟာအီရန်နဲ့ဆော်ရီနိုင်ငံတို့ရဲ့ဂျာဂန်စစ်ပွဲဖြစ်တယ်လို့လည်းချွမ်းကျင်သူတော်များများကရှုမြင်နေကြပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မော်နဲ့ကိုရန်နိုင်တို့ကြီးညာပေးသွားတာပါရှင်။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ထဲမှာတိုက်ပွဲအခြေအနေကိုသိကြရပါမယ်ရှင်။ရခိုင်ပြည်နယ်မှာဒီရက်ပိုင်းတွေအတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားနှစ်ဖက်တိုက်ပွဲနဲ့ဘုံခွဲတိုက်ခိုက်မှုတွေပိုးပြီးတော့အဖြစ်များလာနေပါတယ်။မနေ့ကရသေးတောင်မြို့နယ်ထဲမှာပဲတိုက်ပွဲ3ချိန်ဖြစ်ပွားခဲ့သလိုပုံနာကျွန်းမြို့နယ်ဘက်မှာလည်းတပ်မတော်သားတွေစီးနင်းလာတဲ့အရတားကားတစ်စီးကို AA ဘက်ကဘုံခွဲတိုက်ခိုက်ခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေပြောပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါရရှင
်။စီရီသင်းမှန်နေစေရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ကြားမနေ့ကရတိတောင်မြို့နယ်ထဲမှာ300လောက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ
်။ဖေဖော်ဝါရီလ18ရက်နေ့မှာတော့ရတိတောင်မြို့နယ်ဂရင်းချောင်းရွာနဲ့ဆက်ပြေကျရွာအကြားမှာဖြစ်ပွားတိုက်ခိုက်မှုများပြင်းဖြစ်ပွားခဲ့တာရှိ18ရက်နေ့မနေ့ရှင်းလာပြီးတုန်းစီမှာရတိတောင်မြို့နယ်နွားတင်ကိုရွာရဲ့တောင်ဖက်မှာဒါတတိယအကြိမ်တိုက်ပွဲဖြစ်ပွားခဲ့တယ်။ ဖေဖော်ဝါရီလ14ရက်နေ့မှာဇိုးချောင်းနဲ့ရေပုပ်ရအကြမ်းမှာအဲ့မှာတိုက်ပွဲဖြစ်ပေါ်ခဲ့တာရှိတယ်။အဲ့ဒီတိုက်ပွဲမှာတော့ဗမာပြည်ဖက်ကနေပြီးတော့တေရောက်တဲ့အထက်ကျဆုံးတာရှိတယ
်။တမတော်သတင်းမှပြန်ကြားရေးဖွဲ့တွဲဘက်တွေးမှုဘူးမှုချုပ်ဆွန်မင်းထွန်းကတော့မနေ့ကတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာအတိအပြုမပြောနိုင်သေးဘူးလို့ဆိုပေမဲ့ဖေဖော်ဝါရီလ14ရက်နေ့ကရတိတောင်မြို့နယ်ရေစုချောင်းကျေးရွာမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့တော့ပြောပါရတယ်
။တေတောင်မှာတော့ကျွန်တော်ရေစုချောင်းဘက်မှာဖြစ်တာလေးရှိပါတယ်ဗျ။အဲ့ရေကူးကြောင်းဆိုရေသေးတောင်ရေမြောက်ဖက်ပြမှာပေါ့အဲ့ဒီကမှတစ်ခုဖြစ်တာရှိတယ်အိမ်မိုင်းကောက်ပေါက်ခွဲတဲ့အားလေးရှိတာပါပဲ
ရေစုချောင်းတိုက်ပွဲမှာကတ်မတော်ဘက်ကထိခိုက်ကြဆုံးမှုများပြားနေတယ်လို့အေဖွဲ့ကသတင်းထုတ်ပြန်ထားပေမဲ့တီးခြားတီမပြုတ်နိုင်သေးပါဘူးဖေဖော်ဝါရီလ18ရက်နေ့နနေ့ဘက်မှာလဲဘုံနှချုံမြို့နယ်တဲသောရွာနယ်ယူဒီယိုကျေးရွာကျမ်းမှာအရတားကားတွေကိုသုံးပြုပြီးစင်အားဖြည့်သိမ်းနေတဲ့ကတ်မတော်သားတွေစီးနင်းလာတဲ့ရင်ကိုဘုံခွဲတိုက်ခိုက်ခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
ဦးနှောင်းကျောင်းမြို့နယ်သေးတော်နဲ့ရုပ်ရုပ်ရွာကျမှာနော်အဲ့ဒီမှာအရသာကားတွေကိုအုံပြီးပြီးတော့ဒါသွားနေတဲ့ဗမာတပ်ဖွဲ့တွေကိုနော်အဲ့ဒီဗမာတပ်ဖွဲ့တွေရဲ့ရင်နှောင်းကိုကျွန်တော်တို့ကကနေပြီးတော့ဒါဝင်ရောက်တိုက်ခိုက်ခဲ့တာဟိုထိခိုက်မှုကတော့ရှိခဲ့ကြဒါပေမဲ့ဘလောက်ထိခိုက်သွားသလဲဆိုတဲ့ဥစ္စာတော့လုံးလုံးစစ်ကြောဖို့ခက်တယ
်ဒီဘုံခွဲတိုက်ခိုက်မှုဖြစ်စဉ်မှာတပ်မတော်ဘက်ကနေအရသာကားကိုအုံပြီးပြီးစင်အားဖြည့်သိမ်းနေတဲ့ဆိုတဲ့အေအေကနေဆွဆွဲချက်ပေါ်မှာတပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွဲဘက်တွင်းမှုဘုံမှုချုပ်စော်မင်းထွန်းကအခုလိုပြော
မင်းရတော့ကျွန်တော်ဘက်မှာတော့ကားနဲ့ဆင်းမိုင်းဆွဲခံရတယ်ထိခိုက်ဒဏ်ရာမှုတော့မရှိပါဘူးဗျ။ကျွန်တော်တိတလောက်ကတော့တပ်မတော်မှာခီးသွားလာတာ2မျိုးရှိတယ်လေ။တစ်မျိုးကတော့ကျွန်တော်စစ်စင်ကြီးကခီးသွားလာတာလည်းရှိနေတယ်။စစ်စင်ကြီးကခီးသွားလာတာကတော့ကျွန်တော်တို့တပ်မတော်ရင်တန်းနဲ့သွားတာပဲများတယ်။အခုကတော့ကျွန်တော်ကအုပ်ချုပ်မှုကိစ္စတွေတော့အုပ်ချုပ်မှုကိစ္စကပုံတရားဆိုင်ရာကိစ္စတွေဒါမှမဟုတ်အချို့ယာယီတောင်းဝန်သွားတဲ့ကိစ္စတွေကတော့တပ်မတော်သားတွေရတယ်သူကစာမန်ပြည်သူတယောက်အနေနဲ့ပဲရက်ကတုံးတာလည်းရှိတယ်
ဘုံညုံမျိုးနဲ့တဲသောရွာနဲ့ယူရုပ်ရွာကြားဘုံခွဲတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ယူရုပ်ကျေးရွာတေရခန်တို့ကအခုလိုပြောပါတယ်
။မင်းစစ်မိုင်ဝင်ကြီးတော့မှအဲ့လိုမျိုးပုံပေါက်တာပေါ့လေ။အဲ့ဒီမှာတော့ဒီဝက်စာတစီပုံဖြတ်တော့လို့ပြောပါတယ်။သူပြောတာကတော့လည်းဒီကပေါ်မှာဒီစစ်တဲနဲ့ဆိုင်တဲ့ဒီကြီးမီဒီပါနေတယ်အဲ့လိုမျိုးလေးတွေ့နေကြတာပေါ့နော်။အဲ့မှာတိကျတာကတော့ဘယ်သူမှမသိခိုက်ဘူးပေါ့နော်
။ခီးတဲ့ပို့ဆောင်ရေးရင်တွေနဲ့ကိုပိုင်းရင်ပိုင်းရှင်တွေနဲ့တမတော်ကနေအသိစေခိုင်းမှုကြောင့်သွာလာတာစစ်ကားတွေပေါ်လမ်းကြုံလိုက်ပါလာတာစစ်ကားနီးမှာရှိနေတာကိုရှောင်ကျဉ်ကြဖို့ဖေဖော်ဝါရီ6ရက်နေ့မှာအေအေဖွဲ့ကကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်ဇန်နဝါရီ4ရက်နေ့ကဗုဒ္ဓတောင်မောင်သောနယ်စပ်မှာရှိတဲ့နယ်ကြားဆောက်ရဲကင်းစခန်း၄ခုကိုရခိုင်တမတော်အေအေကနေဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းအစိုးရကနေအေအေကိုချေမှုန်းသွားဖို့ညွှန်ကြားထားသလိုဒေသတွင်းတိုက်ပွဲတွေလည်းဆက်တိုက်ဖြစ်ပွားလာနေခဲ့ပါတယ်ဒီတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ငားမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်တွေမှာစစ်ဘေးသိမ်းရှောင်နေရသူဥယျ 9,000 ထိတိုးပွားလာနေတယ်လို့လက်ရှိစားသောက်နေထိုင်ရေးမှလည်းအခက်အခဲနဲ့ရင်ဆိုင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကရခိုင်တပ်မတော်နဲ့အစိုးရတပ်တို့ကြားတိုက်ပွဲအခြေအနေတွေကိုကိုနိုင်ကွန်းအိမ်ပြောပြသွားတာပါအခု2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဘက်ကိုအလှည့်ပေးပါမယ်ရှင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းမှုကိစ္စကိုပြည်ထောင်စုလွှတ်တော်မှအတည်ပြုချက်အရယူဖို့ရှိနေပါတယ်။ဒါကိုပူးပေါင်းကော်မတီဥက္ကဋ္ဌကလွှတ်တော်ကိုရှင်းလင်းဖို့ရှိရာမှာစစ်တပ်ကိုယ်စားလှယ်တွေနဲ့အတိုက်ခံနိုင်ငံရေးပါတီတချို့ကတော့ကန့်ကွက်ဖို့ပြင်ဆင်နေကြပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းဖို့ပြည်ထောင်စုလွှတ်တော်မှဒီလ6ရက်နေ့ကအတည်ပြုခဲ့ပြီးတဲ့နောက်မှာဒီပူးပေါင်းကော်မတီကိုဘသူတွေနဲ့ဘလို့ဖွဲ့စည်းမလဲဆိုတာကိုညှိနှိုင်းဆွေးနွေးပွဲနှစ်ကြိမ်လုပ်ခဲ့ပါတယ်။ဒါပေမဲ့ဖွဲ့စည်းရေးမှာတမ်ရော်ကိုစလရီနဲ့တချို့ပါတီတွေကိုစားပြုပါဝင်မှုအပေါ်မှာမကြေလည်တာတွေရှိခဲ့ပါတယ်။ဒါကြောင့်လည်းပဲပူးပေါင်းကော်မတီဥက္ကဋ္ဌကနေလွှတ်တော်ကိုတင်ပြမဲ့ကော်မတီအဖွဲ့ဝင်စည်းရုံးပေါ်မှာကန့်ကွက်ဖို့အတွက်ပြင်ဆင်နေကြပါတယ်။ဒီစင်းကိုလွှတ်တော်ကအဆုံးဖြတ်မရယူမီမှာပြန်လည်ညှိနှိုင်းဖို့အတွက်လွှတ်တော်နာယကထံကိုဒီကနေ့တွားရောက်ဆွေးနွေးခဲ့တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြောပွဲမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးတောင်အေးကပြောပါတယ်
။ဟိုအင်္ဂါတို့ကလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့အတွက်ပြည်ထောင်စုလွှတ်တော်ကြီးရဲ့ဆောင်ရွက်မှုတွေပေါ်မှာပူးပေါင်းပြီးတော့လှုပ်ဆောင်နေတယ်။အဲ့တော့အားလုံးကလည်းပဲဒီညကြက်တွေပေါ်မှာဆုံးဖြတ်ချက်မချသေးတာဖြစ်တဲ့အတွက်ဒီဟာကိုပြန်ပြီးတော့ညှိနှိုင်းပါအောင်တချို့ဆိုရင်လည်းဒီညံကြချက်ကိုဌာနချုပ်ကိုပြန်ပို့ထားတယ်တချို့တိုင်းရင်းသားပါတီတွေကဟိုဌာနချုပ်ကအကြောင်းမပြန်သေးဘူးဆိုတော့အားလုံးရဲ့သဘောတူညီချက်မပါဘဲနဲ့လုပ်ငန်းတာဝန်တွေချလိုက်တဲ့ခါကျတော့သူတို့ခိုင်းသူတို့လောက်ရမယ့်ပုံစံဖြစ်နေတာပေါ့နော်ဒါကြောင့်မလို့ဒါကိုမနေ့ကကိုကသွားဆွေးနွေးတယ်အဲ့လိုပဲတက်ကလည်းသူတို့ဒီအပေါ်မှာမကြေလည်လို့ဆိုပြီးတော့ဟိုတက်ပါပါလာတဲ့သဘောပေါ့ကိုရဲ့တက်ကကိုစလေတဲ့နိုင်ကရောဒုတိယနိုင်ကပေါ့အခုဆိုရင်ပြည်သူ့လို့တော့ဥက္ကဋ္ဌဒုတိယဥက္ကဋ္ဌပေါ့သူတို့နဲ့သွားပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်
ဒီကော်မတီအဖွဲ့ဝင်စည်းရုံးကိုအင်္ဂါနေ့မှာကော်မတီဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုလွှတ်တော်ရဲ့ဒုတိယနာယကလည်းဖြစ်တဲ့ဦးထွန်းထွန်းဟိန်ကပြည်ထောင်စုလွှတ်တော်ကိုတင်ပြပြီးအဆုံးဖြတ်ခံယူဖို့ရှိနေတာပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကိုလူဦးရေ45ဦးနဲ့ဖွဲ့စည်းဖို့45ဦးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီက19ဦးတက်မတော်သားကိုယ်စားလှယ်10ဦးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက2ဦးရခိုင်အမျိုးသားပါတီနဲ့ရှမ်းတိုင်းသမ ्या ဒီမိုကရေစီအဖွဲ့ချုပ်ပါတီက1ဦးလွတ်တော်အတွင်းမှာကိုယ်စားလှယ်2ဦးကနေ5ဦးစီအထိရှိတဲ့ပါတီတွေက10ဦးတတိပုဂ္ဂလကိုယ်စားလှယ်2ဦးနဲ့သတ်မှတ်ဖို့ရာထားထားတာဖြစ်ပါတယ်ဒီကော်မတီအတွင်းမှာသဘောထားမတူတာတွေရှိရင်မဲခွဲဆုံးဖြတ်ဖို့ပါဝင်နေကြောင်းလည်းဦးတောင်အေးကပြောပါတယ်45ဦးပါပူပေါင်းကော်မတီဖွဲ့စည်းနဲ့ပတ်သက်ပြီးပြည်ခိုင်ဖြိုးပါတီတမ်ဘော်နဲ့ရခိုင်မျိုးသားပါတီ ANP ရဲ့လွတ်တော်ကိုယ်စားလှယ်တွေကအရင်စည်းဝေးတွေမှာကန့်ကွက်တာတွေရှိခဲ့ပါတယ်လာမယ့်ပြည်ထောင်စုလွှတ်တော်မှာဒီတိုင်းတင်ပြလာရင်ကန့်ကွက်သွားမှာဖြစ်ကြောင်းANP ပါတီကဗဟုအလုံးမှုဆောင်ကော်မတီဝင်ပေါတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်စံကပြောပါတယ
်။ဟိုနေ့ကသုံးပြချက်မှတရားမှမကြပါနဲ့။မကြတဲ့အခါကျတော့သူတို့ဖွဲ့စည်းမင်းမူကြမ်းဆိုတာထွက်လာတယ်။ဒီအတွက်ကတော့တမန်တော်ကရှေ့ကျွန်တော်တို့ကတစ်အဲကြံ့ခိုင်ရတာနှိပ်ပေါ့။ဘာမှပြောခွင့်ဆိုခွင့်မရှိဘူးနဲ့အတည်ပြုလိုက်ရင်တော့ကျွန်တော်ထားကန်းကွက်မှာပဲ။ချပ်ပါတီကတော့နာမည်စင်းတော်ဖေးထားပြီးသားဆိုတော့လက်ခံမဲ့သဘောရှိပါတယ်။ကြံ့ခိုင်ရကျွန်တော်တို့ရဲ့အဲတမန်တော်ရဲ့ဒီတော့ပြပါ
မယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတော့ကော်မတီဝင်အချိုးစားကိုလွှတ်တော်မှာပါဝင်တယောက်ခွင့်ရတဲ့လူဦးရေအချိုးအရသတ်မှတ်တာဖြစ်ကြောင်းပြောဆိုထားပါတယ်ပြည်ခိုင်ဖြိုးပါတီနဲ့တမ်ဘရော်တာလွှတ်တော်ကိုယ်စားလှယ်တွေကတော့ဖွဲ့စည်းပုံပြင်မယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ433 435စတဲ့အချက်တွေအရပြင်ဆင်ဖို့တောင်းဆိုထားသလိုဒီပုံမှတွေနဲ့အညီတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ရေးဆိုင်ရာပုံမှ261ကိုပြင်ဆင်ဖို့လည်းပြည်ခိုင်ဖြိုးပါတီကတင်သွင်းထားပါတယ်
ကိုမိုးစောပြောပြသွားတာပါရှင်မကြခင်မှာနျူကလ িয়ার ရေးနိုင်ငံတကာသတင်းလွှာတဝက်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့အင်ကာညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်တော်ရှိမှခင်ဗျာလက်ရှိအာဏာရ NLD ပါတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မယ်ဆိုတဲ့ကတိနဲ့အာဏာရခဲ့တယ်လို့အခုလည်းပဲဖွဲ့စည်းပုံပြည်ရေးခြေလှမ်းတချို့ကိုလှမ်းလာပါတယ်အတိုက်ခံကြန့်ခိုင်ရေးနဲ့တမရိုဘက်ကလည်းဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ပြီးတော့သဘောထားရှိတဲ့အကြောင်းပြောဆိုထားတာတွေရှိပါတယ်ဒါမှမဟုတ်ဖွဲ့စည်းပုံပြင်ရေးမှာအာဏာရပါတီနဲ့အာဏာရှိစစ်တပ်ခေါင်းဆောင်တွေကြားမှာသဘောထားကတော့မတူပါဘူး။ဒါကြောင့်မို့ဖွဲ့စည်းပုံပြင်ရေးကြိုးပမ်းချက်တွေဘလောက်ထိအလားအလာကောင်းရှိပါသလဲ၊ညှော်လင့်လို့ရပါသလား။လာမယ့်အင်္ဂါနေ့ညတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ view ကိုကြိုပြီးတော့ပေးပို့ထားမယ်ဆိုရင်တိုင်းလေးလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်လို့ရှိရင်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923823555ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုနိုင်ငံတကာသတင်းလွှာကိုနားဆင်ကြရပါမယ်။2015ခုနှစ်ကရရှိခဲ့တဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်မပြတ်မသွားရေးဥရောပရဲ့ကြိုးပမ်းမှုမအောင်မြင်ဘူးလို့အီရန်ကပြောကြားလိုက်ပြီးနိုင်ငံအတွင်းမှာလည်းအမှုမြူအစီအစဉ်ကိုပြန်ဆရေးအတွက်လူထုရဲ့ထောက်ခံမှုတွေလက်ကြီးထွားလာနေကြောင်းပြောပါတယ်။အီရန်နဲ့စစ်ဖြစ်အောင်အမေရိကန်ပြည်ထောင်စုနဲ့အစ္စရေးတို့ကကြိုးပမ်းနေကြကြောင်းအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကမြူနစ်မြို့မှာကျင်းပနေတဲ့လုံခြုံရေးဆိုင်ရာညီလာခံမှာတနင်္ဂနွေနေ့ကဆွဆွဲပြောကြားလိုက်ပါတယ်။အမေရိကန်ဒုသမတမိုက်ပင်စ်လည်းMike Pence ကလည်းအီရန်ရဲ့လူသက်အစိုးရကိုဥရောပကကြောထောက်နောက်ခံပေးနေတဲ့အကြောင်းအစောပိုင်းကဆွတ်ဆွဲပြောကြားခဲ့ပါတယ်။ဒီအကြောင်း Henry Richwell သတင်းပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ကပြောပြပါမယ်ရှင
်။မဟာမိတ်အမေရိကန်နဲ့ဆက်ဆံရေးပြည်တဲ့အောင်ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲအီရန်ရဲ့နျူကလ িয়ার သဘောတူညီချက်ဆက်ပြီးအသက်ဝင်နေအောင်ဥရောပအဖွဲ့ကစူးစမ်းနေပါတယ်။မကြသေးခင်ရက်ပိုင်းကဒီကိစ္စအတွက်နှစ်ဖက်တင်းမာမှုတွေရှိနေတာကိုအမေရိကန်ဒုသမ္မတ Mike Pence ရဲ့ပြောဆိုမှုတွေအရတွေ့ရှိနိုင်ပါတယ
်။ They've led the effortto create mechanisms to break up our sanctions. They call this scheme
Iran ဘောချမှတ်ထားတဲ့ကျွန်တော်တို့ရဲ့ပိတ်ဆို့မှုတွေအဆုံးသတ်သွားအောင်သူတို့ကလှုပ်ဆောင်ခဲ့ကြပါတယ်။ဒီလှုပ်ဆောင်မှုကိုအထူးစီမံထားတဲ့လုံထုံးလုံနီးလို့သူတို့ကခေါ်ခဲ့ပေမဲ့ဒါဟာ Iran ရဲ့လူသက်အစိုးရဘောအမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့မှုတွေပြတ်ပြားသွားရေးကြိုးပမ်းမှုလို့ကျွန်တော်တို့ကခေါ်ပါတယ်
။အဲ့ဒီအထူးလုံထုံးလုံနီးဆိုတာကတော့ Instex လို့ခေါ်တဲ့အီရန်ပေါ်အမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုရှောင်ရှားပြီးဥရောပကုမ္ပဏီတွေအနေနဲ့အီရန်နဲ့ငွေကြေးအလွယ်ပြောင်းလုပ်လို့ရအောင်အထူးစီမံထားတဲ့စနစ်ဖြစ်ကြောင်း W Legal အဖွဲ့ကပိတ်ဆို့ရည်ရွယ်မှုဆိုင်ရာရှင်းနေ Nigel Kushner ကပြောပါတယ်
by not involving US dollars, not involving US persons, and certainly at the moment only being
ဒါကအမေရိကန်ရဲ့ဒေါ်လာကိုအသုံးမပြုဘူးအမေရိကန်နေလည်းမပါဘူးပြီးတော့ပိတ်ဆို့အခြေယူထားတဲ့စည်းရုံးထဲမှာမပါတဲ့ကုန်ပစ္စည်းဒါမှမဟုတ်ဝန်ဆောင်မှုလုပ်ငန်းတွေကိုပဲဝယ်ယူတဲ့အထူးအစီအစဉ်ဖြစ်ပါတယ
်အဲ့ဒီကန့်သတ်ချက်တွေကအီရန်ကိုကျဉ်းနှံ့မှုမဖြစ်စေဘူးလို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်ကပြောပါတယ
် falls short of the commitments by the E3to save the nuclear deal.
သဘောတူညီချက်မှာပါဝင်တဲ့ဥရောပ၃နိုင်ငံရဲ့ကတိကဝတ်တွေပြတ်မသွားအောင် Intex Hunter နိုင်ငံချင်းမရှိပါဘူး။အမေရိကန်ကတူးတဲ့သဘောနဲ့လှုပ်ဆောင်နေတာတွေကိုဥရောပတိုက်အနေနဲ့တွန်းလှန်ရတဲ့တတိရှိဖို့လိုပါတယ
်။အီရန်ဘက်ကစစ်ရှည်လိမ့်မယ်လို့ဥရောပဘက်ကလည်းမျှော်လင့်နေကြောင်းပိတ်ဆို့ရည်ရွယ်မှုဆိုင်ရာရှင်းနေ Nigel Kushner ကပြောပါတယ
်။ I think on the Iranian side, they will play a waiting game and very much hope
Iran ဘက်ကတော့နောက်နှစ်မှာသမ္မတဒေါ်နယ်ထရန့်ပြန်အရွေးမခံရတော့ဘူးဆိုတဲ့မျှော်လင့်ချက်နဲ့စောင့်နေလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။မြို့နစ်လုံခြုံရေးဆိုင်ရာညီလာခံမှာဒုသမ္မတမိုက်ပန့်စ်ပြောလိုက်တဲ့မေးခွန်းအရအမေရိကန်ဘက်ကပိုကြီးမားတဲ့အစီအစဉ်ရှိနေသလားဆိုတဲ့စိုးရိမ်မှုတွေဥရောပတိုက်အတွင်းထွက်ပေါ်ခဲ့ကြောင်း EU လုံခြုံရေးဆိုင်ရာဌာနက Florence Kopp ကပြောပါတယ
်။ Not at all call for let's renegotiate the deal but rather let's remove the
regime. သဘောတူညီချက်တွေကိုပြန်ဆွေးနွေးရအောင်လို့တောင်းဆိုနေတာမဟုတ်ပဲအစိုးရပြောင်းလဲရေးအတွက်လှုပ်ဆောင်နေတာဖြစ်ပါတယ်
။အမေရိကန်ဘက်ကအီရန်အစိုးရပြောင်းလဲပြစ်ဖို့အတိအလင်းတောင်းဆိုနေတာတော့မဟုတ်ပါဘူး။ဒါပေမဲ့အီရန်ရဲ့လူညိုရေးဆန်ရချင်းချောက်မှုတွေအပေါ်အမေရိကန်၊ Israel နဲ့ Arab နိုင်ငံတွေကစိုးရိမ်နေကြပါတယ်။အမေရိကန်နဲ့အရှေ့လယ်ပိုင်းနိုင်ငံတွေကဖိအားပေးနေတဲ့ကြားကပဲအမေရိကန်ကမနစ်ကနှုတ်ထွက်သွားခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်ကို EU ကဆက်လက်ထိန်းသိမ်းထားဆဲဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝန်လှံပြောပြသွားတာပါရှင်နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်တွေမှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေသတင်းလွှာတွေအပြင်စီးပွားရေးဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာနဲ့သူယုံကြည်ရာစတဲ့သတင်းပတ်ဆင်ကန်တော်တွေကိုလည်းနားဆင်ကြရမှာပါလိုင်းဒိုမီတာ1925နဲ့32တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်ခုတနင်္လာနေ့ညနေခင်းအစီအစဉ်အစုံမသက်ခင်မှာဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါဦးမယ်ရှင
်။အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတတိုင်းကာနိုင်မှုအသမရဒေါ်နယ်ထရမ့်နိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့တဲ့အပေါ်မှာအင်မြူရောကကာကွယ်ပြောကြားခဲ့ပါတယ်။သမရရဲ့ကြေညာချက်ဟာဖွဲ့စည်းပုံကိုချိုးဖောက်သလားဆိုတာတရားရုံးမှာဆုံးဖြတ်ဖို့ပြည်내တချို့ကတရားစွဲဖို့ရှိနေချိန်မှာပဲနယ်စပ်ကပြဿနာကြီးကိုသမရကလျှစ်လျူမရှုမထားပဲဖြေရှင်းဖို့ကြိုးစားတာဖြစ်တယ်လို့သမရအကြံပေးစတီဗင်မီလာက Fox သတင်းဌာနကိုဒီနေ့ကနေ့ကပြောကြားခဲ့ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားမှာကုန်သွယ်ရေးသဘောတူညီမှုရဖို့နှစ်နိုင်ငံကိုယ်စားလှယ်တွေအခုသတင်းပတ်ထဲဝါရှင်တန်မြို့တော်မှာဆက်ပြီးဆွေးနွေးကြမှာဖြစ်ပါတယ်။ဒေါ်လာဘီလီယံ200လောက်တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ကသွင်းကုန်ကုန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းတိုးမြင့်ကောက်ခံမှုရှောင်ရှားနိုင်ဖို့အတွက်နှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုတွေရဖို့အပြင်းထန်ကြိုးစားနေကြတာပါတရုတ်နဲ့ကုန်သွယ်ရေးဘက်ပေါင်းဆောင်ကနေဆွေးနွေးမှုတွေမှာအတော်လေးတိုးတက်မှုရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကတော့ဒီနေ့နေ့တုန်းက Twitter ပေါ်မှာရေးသားခဲ့ပါတယ်ပြင်သစ်နိုင်ငံမှာအဝါရောင်ရောင်ပြန်အင်ဂျီဝယ်ဆန္ဒပြသူတွေရဲ့ဂျူးစန့်ကျင်ရေးပြောဆိုချက်တွေအပေါ်စုံစမ်းသွားမယ်လို့ပြင်သစ်အစိုးရကတနင်္ဂနွေနေ့ကပြောလိုက်ပါတယ်ဒီထင်ရှားတဲ့ဂျူးလူမျိုးဓာတ်တနီးကပညာရှင်ကြီးတယောက်ကိုဆန္ဒပြုသူတွေကဆဲဆူအော်ဟစ်နေတဲ့ဗီဒီယိုဖိုင်တွေကိုပြင်သစ်သတင်းဌာနတွေကပြသခဲ့ပါတယ်ပြင်သစ်ပါရီမျိုးတော်မှာစနေနေ့တိုင်းလှုပ်တဲ့ရောင်မြတ်အင်ဂျီဝယ်ဆန္ဒပြပွဲကိုစိတ်ဝင်စားလို့စနေနေ့တုန်းကဆန္ဒပြသူတွေနားကိုသူသဘောရိုးနဲ့သွားခဲ့တာဆိုပြီးတော့အဲ့ဒီပညာရှင်ကြီးကပြင်သစ်သတင်းဌာနတစ်ခုကိုပြောကြားခဲ့ပါတယ်ဩစတြေးလျပါလီမန်ရဲ့ကွန်ပျူတာကွင်းရက်ထဲကိုထိုးဖောက်ဝင်ရောက်တိုက်ခိုက်တာဟာအစိုးရကိုယ်တိုင်ပါဝင်တဲ့အစင်းမြင့်တိုက်ခိုက်မှုဖြစ်တယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကဒီကနေ့ပါလီမန်ကိုပြောကြားလိုက်ပါတယ်။နိုင်ငံခြားအစိုးရတစ်ခုရဲ့တိုက်ခိုက်မှုဖြစ်ပုံရတယ်လို့စုံစမ်းစစ်ဆေးသူတွေရဲ့ကနဦးတွေးရှိချက်ကိုဝန်ကြီးချုပ်ကထုတ်ပြန်ပြီးတော့လွှတ်တော်အမတ်တွေကိုအသိပေးတာဖြစ်ပေမဲ့ဘယ်နိုင်ငံလဲဆိုတာကိုတော့ထုတ်ဖော်ပြောခြင်းမရှိပါဘူး။ပါကစ္စတန်နိုင်ငံမှာအရသားတွေကိုဂုံးပြူချီးမြှင့်တဲ့အမြင့်ဆုံးစုကိုဆာဒီအာရေဗျအင်ရှင်မင်သားမိုဟာမက်ဘင်ဆာမန်ကိုချီးမြှင့်လိုက်ပါတယ်ရှင်။
တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြေညာပေးသွားတာဖြစ်ပါတယ်။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးတော့အသံဖန်းအင်ဂျင်နီယာကတော့ Patrick Deer ဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ bami.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုရေဒီယိုအစီအစဉ်ပြီးပြီးချင်း Asia 77ကဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington. From Washington, this is